ရှင်းပြင်းရဲ့အရှင်းမြောက်ခဲ့ခြေဖွေမြို့နယ်ပန်ဝါဒေသကရေရှားတပ်တူရန်တန်ကျင်းသတိ400ကျော်ကို2019မေလက2021ဩဂုတ်လအထိတရုတ်ပြည်ကိုတင်ပို့ခဲ့ကြောင်းတရုတ်အကောက်ခွန်စီရင်အရာသိရတယ်လို့တွင်ရတဲ့ဇန်နဝါရီလ18ရက်နေ့ထုတ်ကချင်ဝေ့စာဆောင်မှာဖော်ပြပါတယ်အမေရိကန်ဒေါ်လာ3100ကျော်တန်ဖိုးရှိတာမို့မြန်မာအစိုးရပညာရေးအသုံးစရဲ့တဝက်ကျော်ဖြစ်နေပါလေ။ရေရှားလုပ်ငန်းကရတဲ့အကျိုးအမြတ်ကိုတော့တရုတ်ကုမ္ပဏီတွေနဲ့စစ်ကောင်စီလက်အောက်ခံကချင်နေကြဆောင်တပ်တို့ကရယူပါလေ။ရေရှားတပ်တို့ရင်ထုတ်ယူတဲ့လုပ်ငန်းတစ်ခုမှာအနည်းဆုံးအလုပ်သမား40လောက်လိုပါတယ်။ဒီထဲမှာတရုတ်က15ယောက်ရှိပြီးကျန်သူတွေဟာမြန်မာအလုပ်သမားတွေဖြစ်ပါလေ။မြန်မာအလုပ်သမားတို့ကိုရွာငွေ4500လုံးမဟုတ်ကျပ်ငွေ13,000ပေးတာမို့ရေရှားတပ်တို့လုပ်ငန်းမှာအလုပ်လုပ်ရှင်သူတွေများပါလေရေရှားလုပ်ငန်းမှာအလုပ်လုပ်ရှင်သူတွေဟာခြေဝေမြို့စစ်စင်းရေးဂိတ်မှာစောင့်ကြရာကြောင်းဇန်နဝါရီလ14ရက်နေ့ကပီမော်နီတာစာဆောင်မှာဖော်ပြပါတယ်ပေါဝါကိုတွားကျင်သူများတဲ့အတွက်တပတ်မှာ120သာခြေဝေ4မိုင်ဂိတ်ကတွားခွင့်ပြုပါတယ်
ရေရှားတပ်တူရင်ထုတ်ယူတဲ့နေရာဟာစကုံတင်ရင်ချုပ်ကန်တဲ့ကချင်နေသားသောတပ်ရဲ့အထူးဒေသ1ဖြစ်ပါတယ်။ဆရာနာသိမိတဲ့နောက်ပိုင်းမှာရေရှားလုပ်ငန်းဟာအတားအဆီးမရှိတိုးပွားလာနေပါတယ်။ရေရှားတပ်တူရင်ထုတ်ယူတဲ့အဆင့်တိုင်းမှာသဘာဝပတ်ဝန်းကျင်ပျက်စီးရပါတယ်။ပထမဦးစွာတောရှင်းရပြီးအနက်သေး30ကျော်အထိကျင်းတူးရပါတယ်။နောက်ပိုင်းမှာတော့ကျင်းတဲ့ကိုအဆင့်နဲ့အခြားဓာတုဆေးရည်တွေလောင်းထည့်ပါတယ်။တပ်ပြူပြီးထွက်လာတဲ့နုနှစ်ရောင်အရေကိုပိုင်နဲ့ဆုပ်ယူပြီးရေရှားရည်တူလောင်ကန်နဲ့ထည့်ပါတယ်။ရေမစိတ်အောင်မိုးကဖြင့်ခင်းထားတဲ့တူလောင်ကန်မှာရေရှားရည်အနယ်ထိုင်တဲ့အခါအပေါ်ရန်ရေကြီးကိုပိုင်နဲ့ဆုပ်ထုတ်ပြီးအနယ်ကိုအချောက်ခံရပါတယ်။ချောက်သွားတဲ့အနယ်ဟာလေးလံတဲ့ရေရှားတပ်တူရိုင်းဖြစ်ပါတယ
်။စခုံးကရင်ခေါင်းဆောင်နဲ့တခင်းနေကြားဆောင်တပ်ချုပ်ကင်နဲ့ပေါင်းဝါဒေသမှာမြေရှားထုတ်မှုအများဆုံးဖြစ်ပါလေ2015လောက်ကစပြီးမြေရှားလုပ်ငန်းတိုးပွားလာတာမို့ကောင်းကင်ယူတုဓာတ်ပုံကိုကြည့်ရင်မြေရှားရေ3လောင်းက100လောက်တွေ့နိုင်တယ်လို့လုံခဲ့တဲ့ဩဂုတ်လ3ရက်နေ့ထုတ် Frontier မြန်မာစာဆောင်မှာဖော်ပြပါတယ်ကေအိုထိမ့်ချုပ်တဲ့မဲကြိုင်ရံဒေသမှာတော့မြေရှားရေ3လောင်းကရှိတဲ့နေရာ4နေရာကိုသာတွေ့ရတယ်လို့ဖော်ပြပါတယ်ရေရှားတပ်တူရင်ကိုတရုတ်တွေစိတ်တန်းကြထုတ်ယူနေတာသိရှားပါတယ်။အခုဆိုရင်ပါဝါမှာမြေရှားတူးဖို့ဖို့နေရာကုန်ကန်ကြီးဖြစ်လာတဲ့အတွက်ခြေဝေနဲ့ဆော့လော်ပဲအထိမြေရှားလုတ်ွက်တွေရောက်လာနိုင်လို့တဘာဝပတ်ဝန်းကျင်ပြည့်စုံပြီးစိတ်ပြိုးရင်းမလုံနိုင်ပါဘူးဒေသခံတွေကစိုးရိမ်နေကြပါတယ်
။ပါဝါမြို့မှာကချင်နယ်ကြားသောတပ်ရဲ့ဌာနချုပ်အခြေစိုက်ပါတယ်။မေခမြေကမ်းပေါ်မှာတည်ရှိတဲ့ခြေဝေမြို့ကနေမိုင်40လောက်ကွာဝေးပါတယ်။ဆောင်းရာဒီမှာနှင်းထူထပ်ပြီးရေခဲတဲ့ဒေသဖြစ်ပါတယ်။ကချင်မျိုးနယ်စုဖြစ်တဲ့လာချိတ်လော်ဝငော့ချမ်းနဲ့လီစုအများဆုံးနေထိုင်တဲ့တောင်ပေါ်မြို့လေးဖြစ်ပါတယ်။ယူနန်ပြည်နယ်ခြေဖွေမြို့နယ်ဝိုင်းမော်မြို့နယ်တွေနဲ့တန်ဝါဟာထိစပ်နေပါတယ်။နေကြားသောတပ်13931ဟာခြေဖွေမြို့အရှိဘက်ဝေါ်ချုံးဒေသပြိမော်ကျေးရွာအနီးမှာစခန်းချပါတယ်။ပံဝါဒေသလှပြည်ကျေးရွာအနီးမှာ13932နေသားသောတက်ရှိပြီးခြေခွေမြို့နယ်ကံပိုက်တီဒေသကံခွန်းကျေးရွာအနီးမှာတက်အမှတ် 13933 အခြေစိုက်ပါတယ်။စကုံတည်ရင်းနဲ့သူ့မိသားစုဝင်တွေတည်ထောင်တဲ့တပ်တုတွင်းလုပ်ငန်းတွေကပဲရေစားတပ်တုလုပ်ငန်းကိုလဝဲကြီးအုပ်ထားပါတယ်။
လုံခဲ့တဲ့35နှစ်ကတရုတ်ပြည်မှာဈေးကွက်စနစ်စတင်ကျင်းသုံးခြင်းကကမ္ဘာစီးပွားရေးမှာမြေရှားတပ်တို့ကအလွန်အရေးပါလာလိမ့်မယ်လို့ခေါင်းဆောင်ကြီးဒန်ရှော်ပင်ကပြောမှုပါလေအခုတော့ခင်မီစစ်သုံးတဲ့အရာသုံးပစ္စည်းထုတ်လို့ရမှာမြေရှားတပ်တို့ဟာမပိုင်ရင်မဖြစ်တဲ့အခြေအနေကိုရောက်လာပါလေဒါပေမဲ့မြေရှားတပ်တို့ရင်ထုတ်လို့ရမှာသဘောဝပတ်ဝန်းကျင်ပျက်စီးတဲ့အတွက်2010ပြည်လူနှစ်ပြည်မှာတရုတ်ဆိုရကစီကန်နီလန်းတွေတင်းကျပ်လာပါလေတရုတ်နိုင်ငံရန်ရှိပြည်နယ်တစ်ခုလုံးမှာမြေရှားတပ်တို့လုပ်ငန်းကြောင်ဖြစ်ပေါ်လာတဲ့ရင်းမြေရင်းများမှုကိုပတ်ဆင်အောင်လုပ်ရင်ဒေါ်လာသန်းပေါင်း9500ကျော်ကုန်ကျလိမ့်မယ်လို့တရုတ်ဆိုရကခန့်မှန်းပါတယ်စစ်ကောင်စီအာဏာမသိမ်းမီ2020မှာ တချင်းပြည်နယ်ကမြေရှားတပ်ထူတန်းချင်း35000ကျော်ကိုတင်သွင်းတယ်လို့တရုတ်အကောက်ခွန်စီးရင်မှာတွေ့ရကြောင်းမေလ4ရက်နေ့ထုအေရှားတိုင်းစ်မှာမနစ်ကဖော်ပြပါတယ်တရုတ်ပြည်ကိုတင်သွင်းတဲ့မြေရှားတပ်ထူအကောက်ခွန်မှတ်တမ်းမှာမြန်မာပြည်ကတင်သွင်းတဲ့ပမာဏက80ရာခိုင်နှုန်းကအများဆုံးပါမလေးရှားက18ရာခိုင်နှုန်းဗီယက်နမ်က9ရာခိုင်နှုန်းတင်သွင်းပါတယ်ကမ္ဘာထုတ်လုပ်မှုမှာ40ရာခိုင်နှုန်းကမြန်မာပြည်ကဖြစ်ပေမဲ့သဘောဝပတ်ဝန်းကျင်ပျက်စီးတဲ့အတိုင်းအတာကိုမသိနိုင်သေးကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ